မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အီတို့ကြားတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒေသတချို့ကိုစင်ကာပူနိုင်ငံသားတွေခီးမသွားကြဖို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကအကြံပြုနှိုးဆော်ထားပါတယ်။ခီးသွားလာမှုကိုရှောင်ရှားဖို့အကြံပြုထားတဲ့နယ်မြေတွေထဲမှာဘုသူကြောင့်ကြောက်တော်မောင်တော်မင်းပြားမြောက်ဦးဘုန်းကျောင်းနဲ့ရတိတောင်တို့ပါဝင်ခဲ့ပါတယ်။လုံခြုံရေးအခြေအနေပတိငိမ့်မဲ့အခြေမရွေးဆွေးရသွားနိုင်တာကြောင့်စင်ကာပူနိုင်ငံသားတွေအနေနဲ့ရခိုင်ပြည်နယ်အတွင်းတခြားဒေသတွေကိုလည်းမလိုအပ်ပဲမသွားပါနဲ့လို့လည်းအကြံပေးထားပါလေ။လက်ရှိရခိုင်ပြည်နယ်မှာရောက်ရှိနေတဲ့စင်ကာပူသားတွေနဲ့မြန်မာနိုင်ငံကိုခီးသွားမဲ့စင်ကာပူသားတွေအနေနဲ့ဘေးကင်းလုံခြုံဖို့အတွက်တတိဝရိယထားပြီးကြိုတင်ပြင်ဆင်မှုတွေရှိကြဖို့နဲ့ဒေသဆိုင်ရာသတင်းတွေကိုအဆက်မပြတ်နားဆင်ပြီးညွှန်ကြားချက်တွေကိုလိုက်နာကြဖို့အကြံပေးထားတဲ့ဇူလိုင်တရက်နေ့ရက်စွဲပါစင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကို The Straits Times သတင်းစာမှာဒီနေ့ရက်စွဲနဲ့ထပ်မဖော်ပြခဲ့တာပါဒီတစ်ပတ်တည်း EA ရခိုင်နဲ့ကိုင်တက်နဲ့အဆက်အသွယ်ရှိတယ်ဆိုပြီးစင်ကာပူမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့မြန်မာနိုင်ငံသားအချို့ကိုစင်ကာပူအစိုးရကမြန်မာနိုင်ငံကိုလွှဲပြောင်းပေးဖို့အပြီးမှာစင်ကာပူထုတ် The Straits Times ကဒီသတင်းကိုဖော်ပြခဲ့တာဖြစ်ပါတယ်စင်ကာပူနဲ့ဆက်ဆက်ပြီးနောက်ထပ်သတင်းတစ်ပုဒ်ကတော့ဒီတစ်ပတ်တည်းမြန်မာနဲ့စင်ကာပူရေတပ်တို့အကြားပထမဆုံးအကြိမ်စီရင်လေ့ကျင့်ခဲ့ကြပါတယ်စင်ကာပူက RSS Valiant နဲ့ RSS Vela စစ်လေရင်စစ်ရေရင်နှစ်စင်းရန်ကုန်ကိုသွားပြီးမြန်မာရေတပ်ကကျန်းစစ်သားမျိုးစား Frigate ရေရင်တည်းနဲ့အတူပူးတွဲစီရင်လေ့ကျင့်ခဲ့တာပါ။နိုင်ငံကြားခိုင်မာတဲ့စစ်ရေးဆက်ဆံရေးတိစောက်တာနဲ့ဒေသတွင်းနိုင်ငံတွေအကြားလက်တွေ့ကြတဲ့ပူးတွဲစစ်ဆေးရေးတွေလုပ်နိုင်ဖို့ဒီလိုအပြန်အလှန်ဆေးလွတ်တဲ့ကိစ္စဟာအရေးပါတဲ့ကိစ္စဖြစ်တယ်လို့စင်ကာပူရေတပ်ရဲ့တရားဝင်လူမှုမီဒီယာတို့ကဖော်ပြထားခဲ့ပါတယ်။